ောက်တာရှင်များရှင်အမေရိကန်ပြည်ထောင်စုနဲ့အီရန်ဆွေးနွေးပွဲတွေလုပ်ဖို့တောင်းဆိုနေကြတဲ့အချိန်မှာအီရန်နိုင်ငံကယူရေနီယမ်စွမ်းအင်ညှင့်တင်ရေးမှာဆက်မှုလုပ်ငန်းခွင်အဆင့်လှုပ်ဆောင်ဖို့စီစဉ်နေတယ်လို့ကြေညာခဲ့တဲ့အတွက်ကမ္ဘာတလွှားကိုအထိတ်တလန့်ဖြစ်သွားစေခဲ့တယ်လို့အမေရိကန်နိုင်ငံကအင်ကာနီကပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနကလည်းအီရန်ကသူ့ရဲ့ယူရေနီယမ်စွမ်းအင်ညှင့်တင်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းမှဆွေးနွေးပွဲတွေဖြစ်နိုင်တယ်လို့ပြောကြားကြောင်းနိုင်ငံချိုင်းဝန်ကြီးဌာနကလည်း VOA သတင်းတောက် David Wallace သတင်းပို့ထားတာကိုကျွန်မကပဲဆက်ပြီးတင်ပြပေးပါမယ်။အီရန်နဲ့ဆွေးနွေးညှိနှိုင်းဖို့အတွက်ငိုချမှတ်ထားတဲ့မူဝါဒတွေကိုပြောင်းပြင်မှာမဟုတ်ဘူးလို့ Bush အစိုးရအဖွဲ့ကပြက်ပြက်သားသားပြောခဲ့ပါတယ်။အခုအီရန်သမ္မတမာမုဒ်အမာဒီနီချက်ရဲ့သူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးနောက်ဆုံးပြောကြားချက်တွေကိုကြည့်ရင်အီရန်ရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်လိုမှုအတွေ့တန်လျက်ဖြစ်နေသူတွေကိုထိတ်လန့်သွားစေတယ်လို့လည်းပြောခဲ့ပါတယ်။အီရန်နိုင်ငံဟာမကြာခင်ကာလမှာနျူကလ িয়ার လောင်စာထုတ်လုပ်မှုကိုကြမ်းကြမ်းကျင်ကျင်လှုပ်လာနိုင်တော့မယ်လို့မစ္စတာအမာဒီနီချက်ကခိုင်ခိုင်မာမာပြောခဲ့တဲ့နောက်မှာအမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒီလိုထုတ်လုပ်ဖို့အတွက် Sentry Siege လို့ခေါ်တဲ့စပောင်း 9,000 ကျော်နဲ့လှုပ်ဆောင်မှာဖြစ်ကြောင်းလဲအီရန်အရာရှိတွေကပြောခဲ့ပါတယ်။အီရန်ခေါင်းဆောင်ကတော့ငြင်းချမ်းစွာအတုံးပြုမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်လောင်စာထုတ်ဖို့အီရန်မှာအပြည့်အစုံရှိနေပြီဆိုတာကမ္ဘာကသိရတော့မယ်လို့ပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရရှောင်းမက်ကောမက်ကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြင်းချမ်းရေးအတွက်ပါဆိုတာကိုအမေရိကန်နိုင်ငံကလက်မခံကြောင်းနဲ့ဒါကို IAEA နိုင်ငံတကာအလူမျိုးစွန့်ရင်အေဂျင်စီကဖြစ်စေကုလသမဂ္ဂလုံခြုံရေးကောင်စီကဖြစ်စေလက်ခံမှာမဟုတ်ဘူးလို့လည်းပြောပါတယ
် It should be a cold jolt to the rest of the world when you have the president of Iran talking about the fact that their program is to go to industrial scale
အီရန်သမဂ္ဂကသူတို့ရဲ့အစီအစဉ်ဟာစက်မှုလုပ်ငန်းအတိုင်းအတာဖြင့်ထောင်ထက်ကြီး centrifuge ပြွန်ချောင်းတွေထုတ်လုပ်မယ်လို့ပြောဆိုခြင်းဟာကြံကဘာအနေနဲ့အထိတ်တလန့်ဖြစ်တင်ပါတယ်ဒါကိုကဘာကမတွေ့မြင်လိုပါဘူး။ဘာကြောင့်လဲဆိုရင်အဲ့ဒီကနေအီရန်နျူကလ িয়ার လက်နက်အစီအစဉ်တို့ဥတည်သွားနိုင်ပါတယ်။ဒါဟာအလွန်အမှားမတည်ငြိမ်မှုဖြစ်ရပါ
။ Bush အစိုးရအဖွဲ့ရဲ့အီရန်ဆိုင်ရာမူဝါဒကိုပြန်လည်သုံးသပ်တဲ့အနေနဲ့အီရန်နဲ့ရောဆီးရီးယားနဲ့ပါဆွေးနွေးဖို့အတွက်ပြီးခဲ့တဲ့အပတ်လွှတ်တော်အမတ်ရွေးကောက်ပွဲမှာအနိုင်ရပြီးကလေးကဒီမိုကရက်ပါတီဝင်တွေကတောင်းဆိုနေကြပါတယ်။ဗြိတိန်နိုင်ငံဝန်ကြီးချုပ်တိုနီဘလဲကလည်းတနင်္လာနေ့ကမူဝါဒဆိုင်ရာမင်ခွန်းတွေပြောကြားခဲ့ရမှာအလားတူအကြံပေးခဲ့ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းစဉ်မရမချမ်းညှိနှိုင်းဆွေးနွေးဖို့လက်မခံတဲ့သမရအင်ဂျူရောကပြောကြားချက်နဲ့မကိုက်ညီပေမဲ့မစ္စတာဘလဲကအခုလိုအကြံပေးခဲ့တာပါ။သူကဒေသတစ်ခုလုံးအတွက်မူဝါဒကိုချမှတ်ရမှာအစွန်းသိမ့်မြောက်တဲ့အာရဗ်တွေပါပါဝင်ဖို့လိုအပ်နေပြီးသူတို့ရဲ့ကူညီမှုတွေနဲ့အတူအီရန်ပြည်ထနာကိုဖြေရှင်းရမယ်။ဒေသရင်းကမူလပြည်ထနာဖြစ်တဲ့อิสราเอลปาเลสไตน์ยัตนาကိုအပြေရှာဖို့စပြီးလောက်ရမယ်လို့လည်းပြောကြားခဲ့ပါတယ်ရှင်